ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့ COVID-19 ရောဂါကြောင့်တိဆုံးမှုနှုန်းဟာ1ရာခိုင်နှုန်းရှိနေသလား3.4ရာခိုင်နှုန်းထိရှိနေသလားဘလောက်ထိပြင်းထန်နေတယ်လဲဆိုတဲ့ခံမှန်းချက်ပေါ်မှာလူမှုကျန်းမာရေးအရာရှိတွေနဲ့ကူးစက်ရောဂါပါရဂူတွေကြားအငင်းပွားစရာဖြစ်နေပါတယ်ရောဂါပိုးမွှားဗေဒပညာရှင်တွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးအသစ်ဖြစ်တဲ့အတွက်တိဆုံးမှုနှုန်းဘလောက်ပြင်းထန်တယ်လဲဆိုတဲ့ခံမှန်းချက်ကွဲလွဲမှုဟာအထူးဆန်းမဟုတ်ဘူးလို့ဆိုပါတယ်အထူးသဖြင့်လူနာတွေကိုစိတ်ယုံတင်မှုအဆမတန်လိုအပ်လာတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုစနစ်ထိခိုက်စေတဲ့အထိဖြစ်လာမယ်ဆိုရင်ခမန်းတက်ကိန်းကနန်းတွေဟာအတင်းဆောင်ရှိနိုင်မယ်ဆိုတာသူတို့ကသတိပေးထားပြီးသားဖြစ်တယ်လို့ဆိုပါတယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမြောက်ပိုင်းမှာဒီတိုက်ဆုံးမှုနှုန်းပြင်းထန်တဲ့အပေါ်မှာတော့ကူးစက်ရောဂါပါရဂူတွေကစိုးရိမ်နေကြတာပါတနည်းအနေနဲ့ကအီတလီနိုင်ငံမှာရောဂါကူးစက်ခံရသူတိုက်ဆုံးမှုနှုန်းအချိုးအစားအဖြစ်စိုးရိမ်ပွဲရာ900ခန့်လုံးအထိမြင့်တက်သွားခဲ့ပါတယ်မြင့်တက်သွားတဲ့အကြောင်းရင်းကလည်း Civil Protection Agency ရဲ့အစီရင်ခံစာအရကိုရိုနာဗိုင်းရပ်စ်ကြောင့်တိုက်ဆုံးသူစုစုပေါင်း366ဦးရာခိုင်နှုန်းအဖြစ်57ရာခိုင်နှုန်းအထိခုန်တက်ခဲ့ကြောင်းထုတ်ပြန်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အီတလီနိုင်ငံမှာတိုက်ဆုံးမှုနှုန်းခုန်တက်ခဲ့တဲ့အခြေအနေဟာအဆိုးဆုံးဖြစ်နိုင်ပြီးခံမှန်းချက်ထက်ပိုပြီးကျော်လွန်ခဲ့တာဖြစ်ပါတယ်။ဒါအပြင်အခြားကူးစက်ခံနေရတဲ့နိုင်ငံတွေပေါင်းပြီးတိုက်ဆုံးမှုနှုန်းနဲ့နှိုင်းယှဉ်ရင်လည်းပိုပြီးလွန်ကဲနေပါတယ်ရှင်။